မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ပြည်တွင်းစောင့်ဆောင်ရေးတည်ဆောက်ရေးရရှိဖွံ့ဖြိုးတိုးတက်ဖို့အမေရိကန်အစိုးရကဒေါ်လာ20တန်ကူညီထောက်ပံ့မှုပေးမှာဖြစ်ပါတယ်။အစိုးရရဲ့ရည်မှန်းချက်ဖြစ်တဲ့9နှစ်တန်အတွင်းပြည်ပထုတ်ကုန်3စတိုးမြင့်ရေးအစိုးရရဲ့စောင့်ဆောင်ရေးခိုင်မာအကောင်လာစေရေးနဲ့တရားရေးစနစ်မှာတာဝန်ခံမှုနဲ့ပွင့်လင်းမြင်သာမှုရှိရေးနောက်လာမယ့်10စုနှစ်တွေအတွင်းအလုပ်ကိုင်တွေအများအပြားပေါ်ထွန်းလာစေမယ့်စိုက်ပျိုးရေးကဏ္ဍကိုခင့်မီတိုးတက်ရေးတို့အတွက်အကူအညီပေးသွားမှာဖြစ်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်ကပြောပါတယ်။အခုတစ်ခေါက်ခီးစဉ်ဟာမစ္စတာရော့စ်ရဲ့9ချိန်မြောက်မြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်။ယင်းနှိမ့်နှံကြမဲ့ကုမ္ပဏီကြီးတွေအတွက်လုပ်ငန်းလဲပတ်မှုပိုးပြီးတော့လွယ်ကူချောမွေ့အောင်လိုအပ်တဲ့စီမင်းဥပဒေတွေချမှတ်အကောင့်ထဲပို့ဖို့ပြုပြင်ပြောင်းရဲလဲရေးတွေပို့ပြီးတော့လိုအပ်နေကြောင်းပြောပါတယ်။ဒါ့အပြင်အမေရိကန်စီးပွားရေးကုမ္ပဏီကြီးတွေပေါ်ကန့်သက်ထားတဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့တံခတ်မှုကိုအပြည့်အဝပယ်ဖျက်နိုင်ခြင်းနဲ့ပတ်သက်လို့တခါ GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရေးနဲ့ပတ်သက်လို့ကိုလည်းစဉ်းစားပေးနေကြောင်းပြောခဲ့ပါတယ်။